ဟုတ်ကဲ့ပါမန္တလေးတိုင်းဆိုင်းဧဒါဆောင်မြို့နယ်မှာတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒီမိုကရက်တစ်ပါတီကဒေါက်တာတင်မာကိုပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ကိုယ်စားလှယ်ဦးမြဝင်းကနေမဲဝဲမှုမဲလိမ်မှုတွေနဲ့တရားစွဲလိုက်တာလို့သိရပါတယ်ဒီလိုတရားစွဲဆိုရဆိုတာကိုဒီဇင်ဘာလ16ရက်နေ့ကနေပြည်တော်ရွေးကောက်ပွဲကော်မရှင်ကနေဒီမိုကရက်တစ်ပါတီကိုအကြောင်းကြားစာပို့လာတော့မှသိရှိရတဲ့အကြောင်းနဲ့ဒေါက်တာတင်မာကိုတရားစွဲဆိုခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးသွေက RFA ကိုအခုလိုပြောပါတယ
်။ဒေါ်တင်တင်မာရေးဆွဲတဲ့ဒီမှာကျွန်တော်တို့ဒီမိုကရက်တစ်ပါတီကဒီကြောက်ပေါ်တော့အဲသူကနေပြီးတော့အဲတမဲဟူ1500ပေးမယ်ဆိုပြီးတော့အဲ့လိုပြောတယ်ပေါ့နော်အဲ့ဒီဟာအကြောင်းမို့လို့ဆိုတဲ့အဲဆွဲချက်တည်းမှာအဲ့ဒါပါ။ဒီလိုကတော့မနေ့ကပဲကျွန်တော်တို့သွားပြီးတော့သူ့ရဲ့ထွတ်ကြလာကျင်းလိုက်ပြီ။ဒါတော့ရှင်းရှင်းလေးပြောရရင်တော့အာတကောကလူလူဖြစ်တယ်ပေါ့နော်။ဒီလိုရဲ့ကော်မရှင်တွေကပြောပါတယ်အဲဒီရုပ်ောက်ခွေးနေရဆိုရင်ဒေါ်တင်တင်မာကမေးယူနာတော့မလာဘူးသူ့လူတွေလည်းမရှိဘူးမေးယူတဲ့မာကအရှုပ်ချက်ကနေလာတာတော့အဲဒီတန်ခိုင်ပါတီကပဲအဲလိုပြောပါတယ်နော်ဒေါ်တင်တင်မာကတော်တော်ဖြောက်မှန်တဲ့အမျိုးသမီးတယောက်ပါဒီကဒီလိုဟာတွေပါမရှိပါဘူးဘာမှချမ်းသာတဲ့လူမဟုတ်ဘူးနောက်ပြီးတော့လည်းဘက်ဆာကလည်းဒီလိုပေးနိုင်တယ်ဒီတယောက်လည်းမဟုတ်ဘူ
းတရားစွဲဆိုခဲ့တဲ့တန်ခိုင်ဖွံ့ဖြိုးရေးကိုယ်စားလှယ်လောင်ဦးမြဝင်းဟာမဲနိုင်ရခဲ့တဲ့ဒီမိုကရက်တစ်ပါတီကဒေါက်တာတင်မာနဲ့တမျိုးနယ်ထဲမှာရှင်ပြိုင်ခဲ့ပြီးချုံနှင်းခဲ့သူတဦးဖြစ်သလိုဒေါက်တာတင်မာအပြင်အဲ့ဒီမဲဆန္ဒနယ်မြေမှာရှိတဲ့မဲယုံမှုတွေကိုလည်းတရားစွဲဆိုထားသေးတယ်လို့ဥသူဝေကဆက်ပြောပါတယ်
။မဲရည်တဲ့နေရာမှာမပယ်သင့်တဲ့မဲကိုပယ်လိုက်လို့ဆိုပြီးတော့သူတို့ရဲ့မဲဆန္ဒတွေကမဲယုံ34ယုံရှိတယ်လေ။အဲ့ဒီမဲယုံ34ယုံမှာရှိနေသောမဲယုံမှုတွေကိုအားလုံးလည်းသူကတရားစွဲပါတာပေါ့နော်တကယ်တကယ်ပြောရရင်ခင်ဗျားတို့လည်းသိမှာပေါ့ဗျာတနိုင်ကလုံးမှာရှိတယ်မဲယုံမှုတွေကကြက်ကန်ရွတ်လုပ်ပေးတာပဲသူဒီမှာကတော့သူကရှုံးတော့မဲယုံမှုတွေကစွဲတော့မဲယုံမှုတွေကလည်းအခုတော့ကျွန်တော်တွေးရသလောက်ကတော့တော့ပွားတာပေါ့တချို့ကလည်းမမကန်လို့ရသားနဲ့လုပ်တယ်ပေါ့တချို့ကလည်းဗျာသူကြက်ကန်ရွတ်လုပ်ပေးရသားနဲ့တော့သူကစွဲကားရတယ်ဆိုပြီးတော့မကြည်မနှက်ဖြစ်တယ်ကြားရတာပေါ့နော
်ကြက်ကန်ဖွံ့ဖြိုးရေးကိုယ်စားလှယ်ရဲ့စွဆွဲချက်ကိုတော့ဒီဇင်ဘာလ22ရက်နေ့မနေ့ကဗုဒ္ဓဟူးနေ့မှာနေပြည်တော်ကရွေးကောက်ပွဲကော်မရှင်မှာတွားရောက်ထူးချေလွှာတင်ခဲ့ပြီးဒီအမှုကိုတော့လာမယ့်ဒီဇင်ဘာလ29ရက်နေ့မှာစတင်စစ်ဆေးမှာဖြစ်တယ်လို့ဦးသူဝေကပြောပါတယ်။စစ်အစိုးရကကျင်းပပေးတဲ့ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဟာလွှတ်တော်300လုံးမှာကိုယ်စားလှယ်48ဦးဝင်ရောက်ရှင်ပြန်ရွေးခံခဲ့ပေမဲ့လွှတ်တော်ကိုယ်စားလှယ်3ဦးသာအနိုင်ရခဲ့တဲ့ပါတီဖြစ်ပါတယ်။ရွေးကောက်ပွဲပြီးနိုင်ငံရေးပါတီတွေဟာမဲမတမာမှုတွေရှိတယ်ဆိုပြီးကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုတရားစွဲဆိုမှုတွေဖြစ်လာပြီးနောက်ပိုင်းကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့တရားစွဲဆိုမှုတွေဟာအခုလိုထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရွေးကောက်ပွဲမှာကြက်ခိုင်ဖွံ့ဖြိုးရေးပါတီဟာလွှတ်တော်300စလုံးရဲ့မဲဆန္ဒနယ်မြေ1154နေရာတွေက882နေရာအနိုင်ရထားတဲ့ပါတီဖြစ်ကြောင်းစစ်အစိုးရထုတ်သတင်းစာတွေမှာဖော်ပြထားတဲ့ပါတီတစ်ခုဖြစ်ပါတယ်ခင်ဗျာ။